in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တန်ရဲ့2019ခုနှစ်မေလ26ရက်တနင်္ဂနွေနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မများသတင်းအောင်ပါ။ဒီကနေ့ညနေခင်းသောတာရှင်တို့နားဆင်ရမယ့်ထိတ်ထဲရောက်သတင်းတွေမှာတော့မြောက်ကိုရီးယားကလက်တလောချင်းချောက်မှုတွေအပေါ်သမ္မတထရမ့်နဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်တို့ကြားမှာသဘောထားကွဲလွဲမှုတွေရှိနေပါတယ်။ဗင်နီဇွဲလားနိုင်ငံရေးပြဿနာကိုဖြေရှင်းဖို့ဗင်နီဇွဲလားအစိုးရနဲ့အတိုက်ခံကိုယ်စားလှယ်အဖွဲ့တွေဟာနော်ဝေးနိုင်ငံမှာရောက်နေပြီးတော့အခုတစ်ပတ်အတွင်းမှာတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်တဲ့အတူပြောပြပေးပါမယ်မခွာညူ
။ကောင်းပါပါရှင်။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ကချင်ပြည်နယ်အတွင်းစစ်ရှောင်တွေနေရပြန်ရေးဟာဖြစ်နိုင်ချေအလားအလာဘယ်လိုရှိပါသလဲ
အလုံးစုပေါင်းပြီးပြန်မဲ့ကိစ္စကတော့ KIA နဲ့အစိုးရရဲ့ဒီနုနုဖက်သဘောတူလက်မှတ်ရေးထိုးခြင်း bilateral မှာပြီးမှပဲကျွန်တော်တို့ကတာဝန်တည်ယွင့်အပေါင်း
ကချင်စစ်ဘေးရှောင်ပြည်သူများကူညီဆောင်ရှောက်ရေးကော်မတီ KHCC ရဲ့ဥက္ကဋ္ဌနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြားရဖို့ရှိပြီးမြန်မာနဲ့နယ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံမြောက်ပိုင်းမှာတော့မူရစ်စိတ်ကြွဆွေးတွေအလုံးအင်းနဲ့ဖမ်းဆီးမိတဲ့သတင်းလွှာကိုလည်းနာဆင်ကြရမှာပါ။နိုင်ငံတကာသတင်းလွှာအနေနဲ့တော့အစ္စလမ်ဘာသာရေးအတိုင်းဝိုင်းမှာအမျိုးသမီးတွေစန္ဒပြပွဲတွေမှာပါဝင်လာမှုအပေါ်ဘယ်လိုရှုမြင်ကြသလဲဆိုတာကိုလည်းနာဆင်ကြရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်မြတ်သတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားကလက်တလောချင်းချောက်မှုတွေအပေါ်မှာသမ္မတထရမ့်နဲ့အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်တို့ကြားသဘောထားကွဲလွဲမှုတွေရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ပြီးခဲ့တဲ့လကတာတိုပြစ်ဒုံးကျည်တွေစမ်းသပ်ပစ်လွတ်တဲ့လုပ်ရက်ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်ကိုချူပေါက်တာဖြစ်တဲ့အတွက်တန်ခတ်ပိတ်ဆို့မှုတွေဆက်ပြီးချမှတ်ထားမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်ကမနေ့ကဂျပန်နိုင်ငံခရီးစဉ်တွင်သတင်းတောက်တွေကိုပြောခဲ့တာပါ။ဒါဟာမြောက်ကိုရီးယားရဲ့လက်တလောဒုံးကျည်စမ်းသပ်ပစ်ခတ်မှုတွေနဲ့ပတ်သက်ပြီးအမေရိကန်အရာရှိတွေဘက်ကပထမဆုံးဖွင့်ဟပြောလာတာလည်းဖြစ်ပါတယ်။သမ္မတထရမ့်ကတော့မြောက်ကိုရီးယားရဲ့လှုပ်ရက်ကသူ့ရဲ့အရာရှိတချို့နဲ့တခြားလူတွေကိုအနှောက်အယှက်ဖြစ်စေပေမဲ့သူ့အပေါ်မှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကနျူကလ িয়ার လက်နက်ဖျက်သိမ်းရေးနဲ့ပတ်သက်ပြီးဂရုတည်လိမ့်မယ်လို့ယုံကြည်ကြောင်း Twitter စာမျက်နှာပေါ်မှာရေးခဲ့ပါတယ်။လွန်ခဲ့တဲ့တနှစ်ကျော်လောက်ကစပြီးအမျိုးသားလုံခြုံရေးအကြံပေးတာဝန်ကိုစတင်ထမ်းဆောင်ခဲ့တဲ့ဂျွန်ဘောလ်တန်ကမြောက်ကိုရီးယားနဲ့ပတ်သက်လို့မယုံကြည်သူသဘောထားတင်မာသူလည်းဖြစ်ပါတယ်။ဂျပန်နိုင်ငံကို၄ရက်တာခရီးစဉ်နဲ့ရောက်ရှိနေတဲ့သမ္မတထရမ့်ကိုဂျပန်ဧကရာဇ်နာရူဟီတိုကတနင်္လာနေ့မှာညစာနဲ့တက်ခင်းအခမ်းသွားမှာဖြစ်တယ်လို့သမ္မတထရမ့်ကဂျပန်ဝန်ကြီးချုပ်နဲ့လည်းတရားဝင်တွေ့ဆုံပြီးကုန်သွယ်ရေးနဲ့ကာကွယ်ရေးကိစ္စတွေဆွေးနွေးသွားမယ်လို့မျှော်လင့်ရပါတယ်။
ဗင်နီဇွဲလားနိုင်ငံ၏ပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ဗင်နီဇွဲလားအစိုးရနဲ့အတိုက်ခံကိုယ်စားလှယ်အဖွဲ့ဟာနော်ဝေးနိုင်ငံမှာရောက်ရှိနေပြီးတော့အခုတစ်ပတ်တွင်ထွေးဆုံဆွေးနွေးကြမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုတော့သူတို့ကဂျာဝန်ဆက်ဆက်ပေးမှာဖြစ်တယ်လို့နော်ဝေးအစိုးရကပြောပါတယ်။တိုက်ခံလူများစုဖြစ်တဲ့ဗင်နီဇွဲလားလွတ်တော်မှာသမ္မတမာဒူရိုအနိုင်ရတဲ့ရွေးကောက်ပွဲဟာမဲမသမားမှုတွေရှိတယ်လို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်အတိုက်ခံခေါင်းဆောင်ဟွန်ဂွိုင်ဒိုကသူ့ကိုယ်သူဗင်နီဇွဲလားသမ္မတဖြစ်တဲ့အခုနှစ်အစောပိုင်းကကြေညာခဲ့ပါတယ်။အမေရိကန်ပါဝင်နိုင်ငံ50ကျော်ကဂွိုက်ဒိုကိုဗင်နီဇွဲလားနိုင်ငံရဲ့တရားဝင်ခေါင်းဆောင်ဖြစ်တဲ့အသိမှတ်ပြုခဲ့ပါတယ်။ဒါမဲ့လည်းသူဟာဆိုရှယ်လစ်သမ္မတမဒူရိုကိုယာရုကနေပြုတ်ကျအောင်အခုချိန်ထိတော့လှုပ်ဆောင်နိုင်ခဲ့ခြင်းမရှိသေးပါဘူး။ဗင်နီဇွဲလားစုရနဲ့အတိုက်ခံဘက်ကကိုယ်စားလှယ်အဖွဲ့တွေဟာအခုလအစောပိုင်းကလည်းနော်ဝေးနိုင်ငံမှာဆွေးနွေးခဲ့ကြပေမဲ့ဆွေးနွေးပွဲတွေကမအောင်မြင်ပဲတင်းမာနေခဲ့တာဖြစ်ပါတယ်။အတိုက်ခံခေါင်းဆောင်ဂွိုက်ဒိုကဗင်နီဇွဲလားစစ်တပ်အနေနဲ့သမ္မတမဒူရိုကိုစန့်ကျင်ရပ်တည်ကြဖို့တောင်းဆိုခဲ့ပေမဲ့စစ်တပ်ဘက်ကမလိုက်နာပဲဖြစ်နေတာကြောင့်ဆွေးနွေးမှုတွေကတင်းမာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဥရောပပါလီမန်ရွေးကောက်ပွဲတွေအတွက်ဒီကနေ့အစောပိုင်းကဂရိနိုင်ငံမှာစတင်မဲပေးကြပါတယ်။နိုင်ငံအဝန်းပြည်နယ်ဒေသဆိုင်ရာရွေးကောက်ပွဲတွေအတွက်မဲယုံပေါင်း 3,900 ကျော်မှာမဲဆန္ဒရှင်10တန်းလောက်စီးရင်ပေးသွင်းထားတာပါ။ဥရောပပါလီမန်ရွေးကောက်ပွဲကဥရောပသမဂ္ဂကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေကြားအားပြိုင်မှုလို့ဆိုရပေမဲ့ဂရိနိုင်ငံရွေးကောက်ပွဲမှာတော့လက်ဝဲရင်းဆရီဇာပါတီအစိုးရကိုဂရိပြည်သူတွေကဆက်ထောက်ခံမခံအဆုံးဖြတ်ပေးမယ်မဲဆန္ဒခံယူပွဲဖြစ်တယ်လို့အောက်တိုဘာမှာကျင်းပမယ့်ရွေးကောက်ပွဲအကြိုအကဲဆန်းပွဲလို့လည်းဆိုနိုင်ပါတယ်။ဗဟိုလက်ရာရင်းပါတီကလည်းထောက်ခံမှုအတိုင်းအတာကွာခြားချက်အမျိုးမျိုးနဲ့နောက်ကလိုက်နေပါတယ်။ဒီရေကောက်ပွဲတွေမှာပထမဆုံးအကြိမ်အဖြစ်18နှစ်ပြည့်ပြီးသူတွေလည်းမဲပေးခွင့်ရပါတယ်။ မဲမပေးမနေရသတ်မှတ်ထားပေမဲ့မဲမပေးလူသူတွေကိုလည်းအရေးယူမှာတော့မဟုတ်ပါဘူး။ပြီးခဲ့တဲ့ဥရောပပါလီမန်ရွေးကောက်ပွဲမှာစီရင်ပေးသွင်းထားတဲ့မဲဆန္ဒရှင်တွေရဲ့60ရာခိုင်နှုန်းလောက်ပဲရှိခဲ့ပြီး2015ခုနှစ်တုန်းကထဲမဲပေးသူအရေးအတွက်ရော့ချခဲ့ပါတယ်။
ဗြိတိန်နိုင်ငံမှာထရီဇာမေဝန်ကြီးချုပ်ဖြစ်ကနေနှုတ်ထွက်မဲလို့ကြေညာလိုက်ပြီးတဲ့နောက်ထရီရွေးကောက်ပွဲတည်းကျင်းပဖို့အခြေအနေရှိလာနေပါတယ်။ထရီဇာမေကိုဆက်ခံမဲ့ Conservative Party ခေါင်းဆောင်တဦးကိုဇူလိုင်လကုန်မှာပါတီတွင်းမဲပေးရွေးချယ်ကြဖို့ရှိပြီးသူ့အနေနဲ့လည်းအောက်လွှတ်တော်မှာအတိုက်ခံတဲ့အယုံကြည်ရှိတဲ့ဆိုနဲ့ရင်ဆိုင်ရမယ့်အခြေအနေရှိနေတာပါ။ပါတီခေါင်းဆောင်ဖြစ်ဝင်ရောက်ရှင်ပြန်ရွေးခံမဲ့သူတွေနဲ့အလားအလာအကောင်းဆုံးဖြစ်တဲ့နိုင်ငံသားရေးဝန်ကြီးဟောင်းဘောရစ်ဂျွန်ဆင်ကတော့ဥရောပသမဂ္ဂကနှုတ်ထွက်ရေး Brexit နဲ့ပတ်သက်လို့တင်မာတဲ့သဘောထားထည့်ချက်ကိုတောက်ချာနေကထုတ်ဖော်ပြောကြားခဲ့ပါတယ်။အငင်းပွားပွဲဖြစ်နေတဲ့ဝန်ကြီးချုပ်မေနဲ့ EU ညီနိုင်မှုကိုဗြိတိန်ပါလီမန်ကလက်ခံသည်ဖြစ်စေလက်မခံသည်ဖြစ်စေဗြိတိန်ဟာအောက်တိုဘာ31ရက်နေ့မှာဥရောပသမဂ္ဂကနေထွက်ခွာမယ်လို့ဆိုခဲ့တာပါ။ဥရောပသမဂ္ဂဘက်ကတော့ဗြိတိန်နှုတ်ထွက်ရေးကိစ္စကိုအစွမ်းကုန်လိုက်ရောထားပြီးဖြစ်ပြီးဒီကိစ္စကိုထပ်မံမညီနိုင်တော့ဘူးလို့ပြောထားပြီးဖြစ်ပါတယ်ဗြိတိန်နိုင်ငံအနေနဲ့နောက်ထပ်ထွေထွေရွေးကောက်ပွဲမကျင်းပခင်မှာတော့ဥရောပကနေဗြိတိန်နိုင်ငံခွဲထွက်မဲ့ကိစ္စကိုလှုပ်ဆောင်နိုင်ဖို့အရေးကြီးတယ်ဆိုပြီးတော့ဒီ Conservative Party ခေါင်းဆောင်ဖြစ်လာပွဲရှိတဲ့ဒီ Rap ကပြောကြားခဲ့ပါတယ်ခင်ဗျာ
အန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့တင်းငွေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးတယ်ရီ ဘရန်ဆက်ကသူ့ရဲ့တိဘက်ဒေသခရီးစဉ်အတွင်းမှာတရုတ်နိုင်ငံအနေနဲ့တိဘက်ဖုံးတော်ကြီးဒလိုင်းလာမားနဲ့တွေ့ဆုံဆွေးနွေးဖို့တိုက်တွန်းခဲ့တဲ့အကြောင်းအမေရိကန်သံရုံးပြောခွင့်ရကစနေနေ့ကပြောပါရယ်တိဘက်ဖုံးကြီးတွေရဲ့ဘာသာရေးလွတ်လပ်ခွင့်တွေကိုတရုတ်အစိုးရကကြားဝင်နှောက်ယှက်မှုတွေနဲ့ပတ်သက်ပြီးသံအမတ်ကြီးတယ်ရီ ဘရန်ဆက်ကစိုးရင်ကြောင်းလဲသံရုံးထုတ်ပြန်ချက်မှာဖော်ပြထားပါရယ်တိဘက်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသကိုတသမတ်တည်းချုပ်ကိုင်မှုမရှိတဲ့အပေါ်စိုးရိမ်မိကြောင်းလဲအမေရိကန်ကိုယ်စားလှယ်အဖွဲ့ကပြောတာပါတိဘက်ဒေသမှာနိုင်ငံခြားသားတွေနဲ့အထူးသဖြင့်သတင်းတောက်တွေနဲ့တန်တမန်တွေသွာလာခွင့်ကိုတရုတ်ကချုပ်ကင်ထားပါတယ်ဒါပေမဲ့အမေရိကန်သံမတ်ကြီးတယ်ရီ ဘရန်စတက်ရဲ့တိဘက်ခရီးစဉ်မှာတော့တိဘက်ဘာသာရေးနဲ့ယဉ်ကျေးမှုအမွေနှစ်နေရာတွေကိုသွားရောက်လေ့လာခွင့်ရခဲ့ပါတယ်ဒါအပြင်တိဘက်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသနဲ့အိမ်နီးချင်းချင်းဟိုင်တွေကိုမေလ19ရက်ကနေ25ရက်နေ့အထိတမတ်ကြီးဘရန်စတက်သွားရောက်ခဲ့တယ်လို့တန်ယုံထုတ်ပြန်ချက်မှာပြောထားပါတယ်။သူဟာဟိမဝန္တာတောင်တန်းဒေသမှာရှိတဲ့တိဘက်နယ်ကို၄နှစ်အတွင်းပထမဆုံးသွားခွင့်ရတဲ့အမေရိကန်သံတမန်ဖြစ်ပါတယ်။တိဘက်ဒေသစီကိုနိုင်ငံခြားသားတွေသွားရောက်မှုကန့်သတ်တဲ့မူကိုကျင့်သုံးတဲ့တရုတ်တာဝန်ရှိသူတွေပေါ့အမေရိကန်ပြည်ဝင်ခွင့်ဗီဇာညှင်းဆန်ရမယ့်ဥပဒေကိုအမေရိကန်မှာပြီးခဲ့တဲ့ဒီဇင်ဘာကအတည်ပြုခဲ့ပြီးတဲ့နောက်မှာအခုလိုအမေရိကန်သံတမန်သွားခွင့်ရတာလည်းဖြစ်ပါတယ်။
ထိုင်းနိုင်ငံရေးမှဩဇာကြီးမားပြီးတော့ဘရင်အတိုင်းအမင်္ဂါကောင်စီဝင်တဦးလည်းဖြစ်တဲ့ဝန်ကြီးချုပ်ဟောင်ပရမ်တင်းဆူလာနွန်ဒဟာဒီနေ့မှခွဲလွန်သွားခဲ့ဖြစ်ပါတယ်။မငောက်ဆေးရုံမှခွဲလွန်သွားခဲ့တာဖြစ်ပြီးတော့ခွဲလွန်ချိန်မှာတော့အသက်68နှစ်ရှိဖြစ်တယ်လို့ထိုင်းဆိုရလူလူဆက်ဆံရေးဌာနကကြေညာပါတယ်။သူဟာထိုင်းစစ်တပ်ရဲ့အကြီးအကဲတဦးဖြစ်ခဲ့ပြီးတော့ထိုင်းနိုင်ငံရဲ့ဘရင်စနစ်အဖော်မှာနှစ်ပေါင်းများစွာတည်ဆောက်ခံသူတဦးလည်းဖြစ်ပါတယ်။သူတို့ပြင်းတော့သူဟာကွယ်လွန်သွားပြီဖြစ်တဲ့ထိုင်းပြည်ဟောင်ဘူမီဘောအဒူလာဒတ်နဲ့နီးစပ်သူတူဖြစ်ပါတယ်။သူဟာ1980ကနေ1988ခုနှစ်အထိထိုင်းဝန်ကြီးချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တာပါ။ထိုင်းစစ်ကောင်းဆောင်အတော်များဟာအာဏာသိမ်းပြီးတော့ဝန်ကြီးချုပ်ဖြစ်လာကြပြီမဲ့သူကတော့ထိုင်းပါလီမန်ကဝန်ကြီးချုပ်ဖြစ်တဲ့ရွေးချယ်တင်မြှောက်ခဲ့တာဖြစ်ပါတယ်။1988မှာဝန်ကြီးချုပ်ရာထူးကနေစင်ပြီးတဲ့နောက်မှာတော့သူကိုထိုင်းပြည်ဘူမီဘောကဘရင်ရဲ့အတိုင်းအမင်္ဂါကောင်စီဝင်အဖြစ်နဲ့ခန့်ခဲ့တာပါ။သူနဲ့ဘရင်ကြီးဘူမီဘောတို့ကြာနီးစက်တဲ့ဆက်ဆံရေးကြောင့်ထိုင်းတော်ဝင်မိသားစုနဲ့စစ်တပ်ကြားဆက်ဆံရေးဟာပို့ပြီးတော့ခိုင်မာလာခဲ့တာဖြစ်တယ်လို့ဆိုပါတယ်။2006ခုနှစ်ကစစ်တပ်ကအာဏာသိမ်းပြီးဝန်ကြီးချုပ်တက်ဆင်အစိုးရကိုဖျောက်ချခဲ့တာကိုသူ့အနေနဲ့အားပေးခဲ့တယ်ဆိုပြီးတော့ဝေဖန်သူတွေကတော့စွပ်စွဲပါတယ်။ဘရမဟာထိုင်းနိုင်ငံရေးမှာတာမကထိုင်းပြည်နဲ့တော်ဝင်မိသားစုတွင်းမှာလဲဆယ်စုနှစ်ပေါင်းများစွာဩဇာကြီးမားသူတစ်ယောက်ဖြစ်ပါတယ်ခင်ဗျာ။
အီရန်နိုင်ငံပေါ်စီးရီးအရာဖြစ်စီစီးပွားရေးအရာဖြစ်စီကျူးလွန်ရန်ဆောင်မှုမှန်သမျှကိုကာကွယ်သွားမှာဖြစ်တယ်လို့အီရန်နိုင်ငံသားကြီးဝန်ကြီးမိုဟာမက်ဂျာဗက်ဆာရစ်ကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်အီရန်နဲ့သဘောတူထားတဲ့နျူကလ িয়ার သဘောတူညီမှုတွေကိုပုံမိုလိုက်နာသွားဖို့လဲဥရောပတမကနိုင်ငံတွေကိုအီရန်ကတောင်းဆိုတိုက်တွန်းလိုက်ပါတယ်အီရတ်နိုင်ငံသားရေးဝန်ကြီးအယ်ဟာကင်းနဲ့အတူဘက်တိတ်မှာပြုလုပ်တဲ့ပူရဲသတင်းစာရှင်းလင်းပွဲအတွင်းအီရန်နိုင်ငံသားရေးဝန်ကြီးဇာရစ်ကအခုလိုပြောဆိုသွားတာဖြစ်ပြီးအီရန်အနေနဲ့ပင်လယ်ကွင်းဒေသမှာမျှတတင်းတင်းနဲ့ဆက်ဆံရေးထူထောင်သွားလိုတယ်လို့လည်းပြောပါရယ်ဒီအတွက်လည်းတစ်ဖက်နဲ့တစ်ဖက်ကြီးလွန်ရန်စတာမျိုးမလုပ်ရေးသဘောတူညီချက်ဖြစ်လာဖို့ကိုအီရန်ကကန့်လန့်နေတာပါစီးရေးအရာဖြစ်စီစီးပွားရေးအရာဖြစ်စီအီရန်ကိုရန်စကျူးလွန်တာမှန်သမျှကိုစွန့်အားအပြည့်နဲ့ကာကွယ်တားဆီးမှာဖြစ်တယ်လို့အီရန်နိုင်ငံသားကြီးဝန်ကြီးကပြောခဲ့တာပါဒေတာရင်းအီရန်ရဲ့ပြိုင်ဘက်ဖြစ်တဲ့ဆော်ဒီအာရေဗျကိုထောက်ခံကူညီနေတဲ့အမေရိကန်နဲ့အီရန်အကြဆက်ဆံရေးတင်မာမှုကအတော်လေးကြီးမားနေတာပါအမေရိကန်ဘက်ကပင်လယ်ကွေ့ဒေသကိုလေရင်တင်သင်္ဘောအုပ်စုဆီလွတ်တယ်လို့နောက်ထပ်တိုက်ခိုက်ရေးစစ်သည်1500ကိုလည်းဆီလွတ်ခဲ့တာကြောင့်ဒေသအတွင်းစိုးရိမ်မှုတွေမြင့်တက်နေပါတယ်အမေရိကန်နဲ့အီရန်အကြအခုလိုတင်းမာနေတာမှာအီရတ်အနေနဲ့ဂျာဝင်ညှိနှိုင်းပေးခြင်းတယ်လို့အီရတ်ဟာအီရန်နဲ့အတူရပ်တည်ပါတယ်လို့အီရတ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်စီးပွားရေးပိတ်ဆို့ဒဏ်ခတ်တာမျိုးဟာရလက်ကောင်းတွေမဖြစ်နိုင်ဘူးလို့လည်းအီရတ်နိုင်ငံသားရေးဝန်ကြီးကပြောခဲ့ပါတယ်
အမေရိကန်ပြည်တော်စုမှာတော့ဒီကနေ့ဟာအမေရိကန်စစ်မှုတန်းတွေကိုဂုဏ်ပြုတဲ့အောင်းမေပွဲနေ့ဖြစ်ပြီးတော့ဒီကနေ့မှာတော့သူတို့ကိုဂုဏ်ပြုတဲ့အနေနဲ့ Rolling Thunder လို့ခေါ်တဲ့မော်တော်ဆိုင်ကယ်အဖွဲ့ဟာမြို့တော် Washington DC ကအမျိုးသားရင်မြင့်ကြီးတဝိုက်မှာလှည့်လည်မောင်းနှင်ပြီးတော့ဂုဏ်ပြုချီတက်ကြမှာဖြစ်ပါတယ်။အမေရိကန်နိုင်ငံတဝမ်းကမော်တော်ဆိုင်ကယ်သမားတွေဟာ Washington DC ကိုဒီနေ့လိုနေ့မျိုးမှာလာရောက်ပြီးတော့စစ်မှုတန်းတွေကိုဂုဏ်ပြုတာဖြစ်ပြီးတော့ဒီကနေ့မှာတော့နောက်ဆုံးကြိမ်ဖြစ်တဲ့ဂုဏ်ပြုကြမှာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံတဝမ်းကမော်တော်ဆိုင်ကယ်သမားတွေဟာဆယ်စုနှစ်ပေါင်းများစွာအခုလိုမျိုးမြို့တော်ဝါရှင်တန်ကိုလာပြီးတော့အကုန်ပြုခဲ့ကြတာဖြစ်ပြီးတော့ဒါကလည်းအောင်းမေပွဲနေ့အခမ်းအနားရဲ့အစိပ်ပိုင်းတစ်ရက်အဖြစ်နဲ့ရှိလာခဲ့တာပါဒီ Rolling Thunder Ride for Freedom လို့နာမည်ပေးထားတဲ့ဒီအစီအစဉ်ကိုတော့အမေရိကန်စစ်တပ်တွင်တာဝန်ထမ်းဆောင်စဉ်ကြာဆုံးသွားခဲ့တဲ့ဒီစစ်တီတွေရဲ့ဆွလွန်အနစ်နာခံမှုတွေကိုလူတွေသိလာအောင်လုပ်တဲ့အနေနဲ့ပြုလုပ်တာဖြစ်တယ်လို့ဆိုပါတယ်ဒီအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာအာတီမီလာကတော့သူတို့အနေနဲ့နှစ်စဉ်ကျင်းပတဲ့ဒီအောင်းမေပွဲအခမ်းအနားစီစဉ်တဲ့နေရာမှာ American Pentagon စစ်ဌာနချုပ်နဲ့ဆက်ဆံလှုပ်ဆောင်ရတာတွေကိုတဖြည်းဖြည်းနဲ့စိတ်ပြက်လာမိတယ်လို့ပြောပါတယ်သူတို့အနေနဲ့ဒီခမ်းအနားအတွက်ငွေကြေးအမြောက်များပေးခဲ့ပေမဲ့သူတို့ကငွေကြေးသူတို့ကိုငွေကြေးကမကရာလှုပ်တီထောင်သူတွေဆိုင်ကယ်စီးသူတွေနဲ့ဈေးတွေကိုဒီဆိုင်ကယ်ရန်နာတဲ့နေရာတွေကိုဝင်ခွင့်မပေးဘူးလို့ရပါတယ်ခင်ဗျာ Direct from Washington The Voice
of America VOA တနင်္လာနေ့ညနေခင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးကချင်စစ်ဘေးရှောင်ပြည်သူတွေရဲ့နေရပ်ပြန်ရေးအခြေအနေကိုပြောပြပေးမှာပါကချင်ပြည်နယ်ရဲစီရီပြိပခတွေကြောင့်နှစ်နှစ်ချီဆစ်ရှောင်နေရတဲ့ပြည်သူတွေနေရရင်လုံခြုံစိတ်ချစွာပြန်နိုင်ရေးကတော့ကချင်လွတ်မြောက်ရေးတပ် KIA နဲ့မြန်မာအစိုးရတပ်တို့ကြားငြိမ်းချမ်းရေးသဘောတူညီမှုခိုင်မာမှပဲပြန်ဖို့ဖြစ်နိုင်မယ်လို့ကချင်စစ်ပြေးဒုက္ခသည်တွေနေရပြန်ရေးဦးဆောင်ဆောင်ရွက်ပေးနေတဲ့ကော်မတီဥက္ကဋ္ဌကပြောပါတယ်ကချင်ပြည်သူတွေပြန်ကြမယ်မူလနေရာတွေမှာမိုင်းရှင်းလင်းရေးပုံမှန်နေလူနေမှုဘဝတွေမှာနေရာပြန်လည်ချထားရေးနဲ့စိတ်ပိုင်းဆိုင်ရာကုစားနိုင်မဲ့အရေးတွေကိုလည်းစနစ်တကျအချိန်ယူဆောင်ရွက်ဖို့လိုမယ်လို့ကချင်ဘာသာရေးခေါင်းဆောင်ကဆိုပါတယ်မဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်ကချင်ပြည်နယ်အတွင်းမှာမြန်မာအစိုးရစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO ရဲ့လက်အောက်ခံကချင်လူမျိုးရေးတပ်ဖွဲ့ KIA တို့အကြား2011ခုနှစ်ကနေစလို့တကြောပြန်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့အခုထိလည်းစစ်ရေးတင်းမာနေတဲ့အခြေအနေကြောင့်ကချင်ပြည်နယ်တွင်အစိုးရထိန်းချုပ်နေမြေနောက်ကချင်လက်နက်ကိုင်တပ် KIA ထိန်းချုပ်နေမြေနဲ့တရုတ်မြန်မာနယ်စပ်တို့ကြားမှာရှိတဲ့စစ်ဘေးစစ်ရှောင်စခန်းတွေနဲ့ဘေးလွတ်ရာနေရာတွေမှာတင်းရှောင်နေသူစစ်ဘေးရှောင်ပြည်သူပေါင်းကတသိန်းကျော်ရှိနေဆဲဖြစ်ပါတယ်ဒီစစ်ရှောင်တသိန်းကျော်နေရရင်ပြန်နိုင်ရေးနောက်ပြီးတော့နေရပြန်တဲ့သူတွေပြန်လည်အခြေချနေထိုင်ရေးတွေအတွက်ကချင်ပြည်နယ်အစိုးရနဲ့ကချင်ဒုက္ခသည်အရေးကူညီပေးနေတဲ့အဖွဲ့တွေပူးပေါင်းဆောင်ရွက်နေကြပြီဖြစ်ပါတယ် ဒီလိုမျိုးစစ်ဆောင်ပြည်သူတွေဘေးအန္တရာယ်ကင်းကင်းနဲ့ပြန်လည်အခြေချနေထိုင်ရေးကကချင်ဒေသတွေမှာအမှန်တကယ်စစ်မီးငြိမ်းနိုင်မှုနဲ့ကချင်လူမျိုးရေးတက် KIA နဲ့မြန်မာဆိုရတက်တို့ကြားငြိမ်းချမ်းရေးသဘောတူညီမှုစာချုပ်တွေလက်မှတ်ရေးထိုးမှပဲပြန်မှုအရေးကဖြစ်နိုင်မယ်လို့ကချင်စစ်ဘေးဆောင်ပြည်သူများကုညီဆောက်ရှောက်ရေးကော်မတီKACC ရဲ့ဥက္ကဋ္ဌဒေါက်တာ Clamp Samsung က VOA မြန်မာပိုင်းကိုပြောပါရစေ
။ကျွန်တော်တို့ဒီ NRPC နဲ့ကျွန်တော် KACC အပြည့်အစုံ message နေ့မှာတွေ့တဲ့တွေ့ဆုံပွဲရဲ့နောက်ဆက်ပေါ့ဆွေးနွေးခြင်းဖြစ်တဲ့ဆီမှာနေ့ရက်ပြန်တဲ့အချိန်မှာဘယ်လိုလုပ်ဆောင်ရမယ်ဆိုတာကိုဆွေးနွေးတဲ့တပုံးပဲရှိတယ်။ဆုံးဖြတ်ချက်ချတာဒါတော့မရှိခဲ့ဘူး။ဆိုတော့နေ့ရက်ပြန်ရေးမှာအခုအချိန်မှာခုတဘောစန္ဒလျောက်ကိုပြန်တဲ့လူတွေလည်းရှိတယ်။နောက်ပြီးဒီအတင်းတော်ရဲ့ဥဆောင်မှုမှာပြန်တဲ့လူတွေလည်းရှိကြတယ်။ဒါပေမဲ့ကျွန်တော်တို့ဒီ KCC နဲ့ NRBC တို့ဒီနေ့အစောတော့ပေါင်းပြီးမှစနစ်တကျပြန်တာကတော့မရှိသေးဘူး
။ဟုတ်ကဲ့ရှင်
။ဒါတော့အားလုံးစုပေါင်းပြီးပြန်မဲ့ကိစ္စကတော့ KIA နဲ့အစိုးရရဲ့ဒီနူနုဖက်သဘောတူလက်မှတ်ရေးထိုးခြင်း bilateral မှာပြီးမှပဲကျွန်တော်တို့ကတော့ရုံဝင်အကောင့်တွေပေါ်နေမှာဖြစ်တယ်။အခုပြန်လာကတော့ကျွန်တော်တို့စိုးရင်ဆရာတွေရှိတာတော့ညညုံမှန်ကိစ္စတွေဒီလက်နက်ကင်ဖွဲ့စည်းပြီးနေတဲ့ခန်းနဲ့အင်တမဘယ်နီကစွာနေတဲ့ရွာတွေပြန်တဲ့အရေးကိုကျွန်တော်တို့ကစိတ်ပူဆရာတို့ရှိတယ်အဲ့ဒါတွေကတော့
ဆရာအဲ့တော့အဓိကကဆိုသူတို့နေရာကိုပြန်မယ်ဆိုလို့ရှိရင်မူရင်းသူတို့ရဲ့နေရာရင်းဆိုပေမဲ့ပြန်ပြီးအခြေချဖို့အတွက်အခက်ခဲဖြစ်နိုင်တာတွေလည်းရှိတယ်ပေါ့နော်သူတို့ပြန်ပြီးတော့မှလူမှုဘဝပြန်နေထူထောင်တာတွေလည်းဟိုခက်ခဲနိုင်တယ်လို့စီးပွားရေးပိုင်းနဲ့သူတို့ပြန်ပြီးအခြေချနိုင်မှုလည်းရှိနေတော့အဲ့ဒီအတွက်ကိုရောဆရာတို့ဘလို့များစီစဉ်ထားတာရှိပါလဲရှင်
အဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒီတရားဝင်ပြန်တယ်ဆိုတော့ဒီစကားကအရေးကြီးတယ်ဆိုမှနိုင်ငံတကာရဲ့စံချိန်စံညွှန်းနဲ့အညီဆိုတဲ့စကားကတိတ်ကြီးကြီးတယ်ဆိုတော့နိုင်ငံတကာစံချိန်စံညွှန်းလို့ပြောတဲ့နေရာမှာနိုင်ငံတကာရဲ့ကူညီမှုကဆက်သွားမယ်နိုင်ငံတကာရဲ့ကူညီမှုကသူတို့ပြန်တဲ့အချိန်မှာဆက်လက်ရရှိမှသာလျှင်သူတို့ရဲ့ဒီတစ်နှစ်နှစ်နှစ်နောက်ပိုင်းမှာသူတို့အဆင်ပြေသွားမယ်အခုချိန်မှာဒီပြန်ယုံနေတော့ဘာမှအဆင်ပြေမှာမဟုတ်ဆင်မှာ
နောက်တစ်ခုကဆရာတို့ရဲ့စိတ်ပိုင်းဆိုင်ရာရောဆရာတို့ကတစ်ချောင်းလုံးဒီဒုက္ခသည်စခန်းကြီးထဲမှာပဲနေခဲ့ရတယ်ပေါ့နော်သူနေခဲ့ရပြီးတော့မှတကယ်လူမှုဘဝတွေကိုပြန်သွားရတဲ့ခါမှာတို့ကြုံခဲ့ရတဲ့စိတ်ခံစားမှုတွေရှိနိုင်တယ်ပေါ့နော်အဲ့တော့ကလေးတွေလည်းရှိမယ်အမျိုးသမီးတွေလည်းရှိမယ်တက်ကြီးရော်တွေလည်းရှိမယ်နောက်ဒီထိခိုက်ဒဏ်ရာရခဲ့တဲ့လူတွေလည်းရှိမယ်တို့အတွက်စိတ်ပိုင်းဆိုင်ရာကိုရောဆရာတို့ဘလို့ပြန်ကုစားပေးဖို့အစီအစဉ်တွေရှိပါလဲရှင
်အဲဟုတ်တယ်အဲ့ဒါတော့ကျွန်တော်တို့ဟိုအဓိကပေါ့ဒါကြောင့်မို့ကျွန်တော်ကတော့ဟိုကလေးတွေရဲ့ပညာရေးပေါ့ပညာရေးကတော့မိဘတွေစိတ်သက်သာစေမဲ့ပူဇော်နေတခုဖြစ်တယ်အဲသူတို့ရဲ့ဒီအချားစီဒီစိတ်ပိုင်းဆိုင်ရာကြတော့ကျွန်တော်တို့ဒီကိုယ်ကိုယ်ယုံကြည်ရဘာသာတရားမှလည်းကျွန်တော်တို့ကပြန်ပြီးမှဒါအားကိုးဖို့ရှိတယ်ပြည်နိုင်ငံရဲ့စိတ်မျိုးပညာရေးဟိုကုစားမှုတွေကိုလည်းကျွန်တော်တို့ထည့်သွင်းရမှာဖြစ်ပါတယ်ဒီအခြေခံမှာဆောင်ရွက်တဲ့ကိစ္စတွေမှာအခက်အခဲတွေဟိုလိုအပ်မှုတွေကိုတွေ့လို့ရှိရင်ကျွန်တော်တို့ကNBC ကိုတရားဝင်ပြန်ပြီးမှတွေ့ဆုံပြီးမှကျွန်တော်ပြောပြဖို့အချက်တခုရှိတယ်ဒီနေ့ပြန်ရေးဆိုတဲ့ကိစ္စမှာ KIO control area မှာရှိတဲ့ IDB ကိစ္စတွေလည်းပါပါတယ်အစိုးရ area မှာရော KIO area မှာရောရှိနေတဲ့ IDB တွေလုံခြုံစိတ်ချစွာပြန်နိုင်ဖို့ကိုကျွန်တော်တို့ကစက်ပြေးမှ KIO ကိုရော NBC ကိုရောဟိုစက်တက်ဆိုင်ရာပြည်နယ်ဆိုတော့ရောဆက်လက်ပြီးမှကျွန်တော်တို့ဟိုဆွေးနွေးပြန်ပြတော့ရှိပါတယ်
ဒီလိုမျိုးကချင်ပြည်နယ်တွင်းကဆစ်ဆောင်ပြည်သူတွေနေရက်အမြန်ဆုံးပြန်နိုင်မှုကတော့ပြည်ထောင်စုအစိုးရရဲ့လမ်းညွှန်ချက်နဲ့အတူကချင်ပြည်နယ်အစိုးရရဲ့ဦးဆောင်မှုနဲ့အမျိုးသားပြည်လဲတင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ရဲ့လုပ်ငန်းဖော်ဆောင်ရေးအဖွဲ့တွေနဲ့ကချင်စစ်ဘေးရှောင်ပြည်သူများကုညီဆောင်ရှောက်ရေးအသေးကိစ္စဒီစီရောဟာပြီးခဲ့တဲ့သတင်းပတ်တုန်းကပဲကချင်ပြည်နယ်မြကြီးနားမြို့ကပြည်နယ်ဆိုရအဖွဲ့ရုံမှာတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်ဒါကတော့ဒုတိယအကြိမ်ဖြစ်ပါတယ်နောက်ပိုင်းမှာတော့ဆစ်ဆောင်စခန်းတွေထဲသွားရောက်ပြီးတော့စစ်ဘေးဆစ်ဆောင်ဒုက္ခသည်တွေရဲ့သဘောဆန္ဒတွေကွင်းစည်းလေးလာစုံစမ်းဆစ်ဆောင်စခန်းတွေပိတ်သိမ်းပြီးပြန်လည်နေရာချထားရေးတွေကိုအကောင့်ထည့်ဖို့ဆောင်ရွက်မယ်လို့ကချင်ဆစ်ဆောင်အရေးဆောင်ရွက်နေသူတွေကပြောပါတယ်ရှင်
မဆုမွန်ပြပြသွားတာပါရှင်အခုတခါတော့ထိုင်းမြန်မာနယ်စပ်မှာမူရစ်စေဝါနှိမ်နင်းရေးဆောင်ရွက်နေတဲ့အခြေအနေဘက်ကိုအလှည့်ပေးပါမယ်ရှင်ထိုင်းနိုင်ငံရဲ့မြောက်ပိုင်းမြန်မာနိုင်ငံနယ်စပ်ကနေဝင်လာတဲ့စိတ်ကြွဈေး12တန်းနီးပါးနဲ့ ICE မူရစ်စေတွေကိုစက်တိုက်ဖမ်းဆီးရမိနေတဲ့အကြောင်းမေလ25ရက်နေ့မှာကျင်းပတဲ့ထိုင်းနိုင်ငံရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဒါ့အပြင်ထိုင်းနိုင်ငံကအလို့ရှိနေတဲ့မူရစ်တရားခံတအူးကိုလည်းမြန်မာဘက်ကဖမ်းဆီးလွှဲပြောင်းပေးခဲ့တဲ့အကြောင်းထိုင်းအာဏာပိုင်တွေကထည့်သွင်းပြောကြားသွားပါတယ်ထိုင်းနိုင်ငံအတွင်းကမူရစ်စေဝါနှိမ်နင်းရေးသတင်းစာရှင်းလင်းပွဲအကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံဘန်ကောက်မြို့ရ ရဲတပ်ဖွဲ့ရဲ့ကော်မရှင်ရုံးမှမေလ25ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ထိုင်းနိုင်ငံဘန်ကောက်မြို့နယ်ထဲမှာအကြီးဆုံးမူရခိုင်နေတဲ့အတူဂိုင်းဝင်၉ဦးကိုဖမ်းဆီးအရေးယူနိုင်ခဲ့ကြောင်းရဲချုပ်စုတိဖုံကဥဆောင်ရှင်းလင်းသွားခဲ့ပါတယ်
။ဒါကလည်းကခရိုင်ဖွန်ได้ในวันเดียวกันเป็นชุดเดียวกันนะครับชุดแรกสามารถเข้าทําการตรวจค้นบ้านนะครับได้ล้าน 400,000 เมตรนะครับหลังจากนั้นก็ขยายผลนะครับติดตามรถ
ရဲချုပ်စုတိဖုံကတော့ဒီမူရခိုင်တွေကိုဖမ်းမိတာဟာရဲတပ်ဖွဲ့ဝင်တွေကဇက်တိုက်ဖော်ထုတ်နိုင်ခဲ့တဲ့ရလဒ်ဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ကနေဗန်ကောက်မြို့နယ်အတွင်းမှာစိတ်ကြွစည်းတွေအထူးဖြတ်နေတဲ့ဂိုင်းဝင်တွေရဲ့အားလုံးကိုဖမ်းဆီးနိုင်ခဲ့ပါတယ်ဆိုပြီးပြောဆိုသွားပါတယ်။ကျွန်တော်တို့ရဲတပ်ဖွဲ့ကဒီအပိုင်းတွင်းမှာပဲဇက်တိုက်ဖမ်းဆီးနိုင်ခဲ့တဲ့အမှုလေးမှုကတော့မူရခိုင်တွေဟာထိုင်းမြန်မာနယ်စပ်ကနေတယ်လာတဲ့စိတ်ကြွစည်း6တန်းအိုက်လို့ခေါ်တဲ့မူရစီ1000ဂရမ်နဲ့အတူလက်နက်တွေမူရခိုင်ဝင်တွေပိုင်ဆိုင်တဲ့အိမ်နေကားတွေစိုက်ကယ်တွေနဲ့အတွင်းပစ္စည်းတွေပိုင်ဆိုင်မှုပစ္စည်းတွေနဲ့အတူဘန်းငွေ10တန်းကျော်ကိုလည်းဖမ်းဆီးလိုက်နိုင်ပါတယ်ဆိုပြီးပြောသွားပါတယ်အခုဖမ်းဆီးလိုက်တဲ့ဂိုင်းရဲ့မူရစေဝါရောင်းရံဝယ်ကနေရလာတဲ့ငွေလဲပတ်မှုတွေဟာဘန်းငွေတန်း1400ကျော်ရှိနေတာကိုစစ်ဆေးတွေ့ရှိရပါတယ်ဆိုပြီးပြောဆိုသွားပါတယ်မေလ23ရက်နေ့တုန်းကတော့ထိုင်းမြောက်ပိုင်းအမှတ်9ဒေသဖျောင်းခရိုင်ချင်းမွန်အဝေးပြေးလမ်းမမှာမူရတပ်ဖွဲ့ကဖမ်းဆီးလိုက်တာကတော့အမိုက်တွေနဲ့အတူစိတ်ကြွစည်းပြား9တန်းပါကုန်တင်ရင်နဲ့အတူရှေ့ပြေကား3စီးတဲ့ကထိုင်းနိုင်ငံသား3ကိုလည်းဖမ်းဆီးခဲ့ပါတယ်။အလားတူပဲမေလ25ရက်နေ့ကပဲကလော်ပိုရီခရိုင်မှာစိတ်ကြွစည်းပြား9တန်း9တောင်းကိုလည်းဖမ်းမိခဲ့ပါတယ်။ထိုင်းဆိုရကတော့ထိုင်းမြောက်ပိုင်းကိုမူရစီဝါစစ်စင်ရေးနယ်မြေဖြစ်သတ်မှတ်ပြီးဇက်တိုက်ရှင်းလင်းမှုတွေလုပ်ခဲ့ရမှာ6လအတွင်းမှာစိတ်ကြွစည်းပြားတန်း300ကျော်ဖမ်းမိခဲ့ပြီးအဲ့ဒီထဲကအများစုဟာထိုင်းမြောက်ပိုင်းကနေဝင်လာနေတာဖြစ်တယ်ဆိုပြီးဆိုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲထိုင်းမြန်မာနယ်စပ်တာချီလိတ်မယ်ဆိုင်ချစ်ကြည်ရဲတရားကနေမြန်မာအာဏာပိုင်တွေကထိုင်းနိုင်ငံသားမူရစ်တရားခံတဦးကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။ဒီမူရစ်တရားခံဟာစိတ်ကြွစည်းတွေအမြောက်များတည်ဆောင်လာခဲ့တာကြောင့်ထိုင်းနိုင်ငံလွှဲအစ်ခရိုင်ကထောင်ဝရမ်းထုတ်ထားခံရသူဖြစ်ပါတယ်။သူဟာရှမ်းပြည်နယ်အတွင်းမှာထွက်ပြေးတိမ်းရှောင်နေခဲ့တာပါ။မြန်မာအာဏာပိုင်တွေကသူ့ကိုလာဝကဥပဒေနဲ့ထောင်ချပြီးထိုင်းနိုင်ငံကိုပြန်လွှဲအပ်ပေးခဲ့တာပါ။ထိုင်းမူရစ်တပ်ဖွဲ့ရဲ့သတင်းအရမြန်မာနိုင်ငံအတွင်းကိုထွက်ပြေးနေတဲ့ထိုင်းမူရစ်တရားခံပြီးတထောင်ကျော်ရှိနေတယ်လို့လည်းထိုင်းအနာပိုင်းကြီးကထုတ်ပေါ်ပြောဆိုခဲ့ပါတယ်ရှင်
။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြချင်ပါတယ်။အီဂျစ်ဆူဒန်နဲ့အယ်ဂျီးရီးယားနိုင်ငံတွေလိုနိုင်ငံတွေကအစိုးရစန္ဒပြပွဲတွေမှာအမျိုးသမီးတွေတက်တက်ကြွကြွပါဝင်လာနေကြပေမဲ့အစ္စလမ်ဘာသာဝင်အတိုင်းဝိုင်းရဲ့အမြင်မှာတော့အမျိုးသမီးတွေအခုလိုစန္ဒပြကြတာဟာမသင့်တော်ဘူးလို့ယူဆပြီးလိမ်ပိုင်းဆိုင်ရာစော်ကားမှုအပါအဝင်အမျိုးသမီးတွေပေါ်အကြမ်းဖက်မှုနဲ့ထိန်းချုပ်ဖို့အာဏာပိုင်တွေကဆောင်ရွက်လာကြပါတယ်။ပြောင်းလဲမှုကိုဖော်ဆောင်လို့တဲ့စန္ဒပြပွဲတွေမှာပါဝင်တဲ့အမျိုးသမီးတွေရင်ဆိုင်နေရတဲ့အန်ဒီယာတွေအကြောင်းကိုတော့ VOA သတင်းတောက်ဆလမ်ဆလမ်ပေးပို့ထားတဲ့သတင်းလွှာကိုမတ်ဤတန်စင်ကပြောပြပေးမှာပါရှင
်။2011ခုနှစ်တုန်းကတာရီယာရင်ပြင်မှာအီဂျစ်အစိုးရစန့်ကျင်ဆန္ဒပြပွဲတွေဖြစ်ပွားခဲ့တုန်းကတော့ဟန်နာဖီယာကတက္ကသိုလ်ကျောင်းသူအရွယ်ပဲရှိသေးတာပါ။နှစ်30အုပ်ချုပ်လာတဲ့ဟော့စတီမူဘာရက်ရာထူးကနေစင်ပီးလူငယ်တွေတောင်းဆိုနေရတဲ့အတူနာဖီယာကလည်းပါဝင်ခဲ့ပါလေ
။ I participated there not only to
လူလတ်ရေးဂုဏ်သိက္ခာတရားမျှတမှုနဲ့အီဂျစ်လူအခွင့်ရေးအတွက်တင်မကအမျိုးသမီးတယောက်ရဲ့အခွင့်အရေးရဖို့အတွက်ကြောင့်လဲဆန္ဒပြပွဲမှာကျမပါဝင်ခဲ့ပါတယ်ထုတ်ဖော်ပြောဆိုခွင့်ရခဲ့တဲ့ပထမဦးဆုံးအချိန်မှာ
နာဖီယာကသူ့မိသားစုကိုမပြောဘဲနဲ့ဆန္ဒပြပွဲမှာပါဝင်ခဲ့ရပါဒေါ်လာရင်းအတွက်စိတ်အားထက်သန်ခဲ့ပေမဲ့လဲဆန္ဒပြပွဲတွေရဲ့အကြီးတန်းမှုကိုသူတွေ့မြင်ခဲ့ရပါတယ်2017ဒီဇင်ဘာလဆန္ဒပြပွဲမှာနာဖီယာကိုလုံခြုံရေးတွေကအကြမ်းဖက်ခဲ့ပါတယ
် I was dragged beaten stripped
ဒီယူတိုက်ဆွဲရိုက်နှက်ပြီးအင်ဂျီတွေချွတ်ပါတယ်စစ်သား15ယောက်လောက်ကကျမကိုဝိုင်းရိုက်ပြီးမတော်တရနေရာတွေကိုကိုက်မာတယ်နောက်ပြီးတော့တာရီယာရှင်မင်းကရှူရာကောင်စီအဆောက်အုံတွေကိုဆွဲခေါ်သွားခဲ့ကြပါတယ
်နာဖီယာရဲ့လက်ကျိုးနေရသားနဲ့သူ့ကိုဆေးရုံကတည်းကလက်ထိတ်ခတ်ထားခဲ့ပြီးတော့နှစ်ရက်ကြာဆေးကုမပေးဘဲနဲ့သွေးထွက်ရသားနေခဲ့ရပါတယ်
There were 9 other girls who joined the
ကျမတို့ပဲနောက်မင်းကလေးကိုယောက်လည်းဖမ်းဆီးရိုက်နှက်ခံခဲ့ရပါတယ်အခန်းတစ်ခုထဲမှာကျမတို့အားလုံးကို15နာရီကျော်ပိတ်ထားခဲ့တယ်လျှက်စစ်တပ်တွေတုံးပြီးနှိပ်စက်ခဲ့တယ်လို့မရင်းကျင်မဲ့လို့ချင်းချောက်ပြီးနှိပ်စက်ပါတယ်ကျမမူးမေသွားတော့သူတို့ကကျမတေးပြီးထင်ပြီးအိမ်ပြန်မလို့ပဲစစ်ဆေးရုံကိုပို့ခဲ့ပါတယ်
နာဖီယန်နဲ့တခြားအမျိုးသမီးတွေကိုအကြမ်းဖက်မှုတွေကပြည်သူတွေကိုဒေါသထွက်စေခဲ့ပါတယ်။အမျိုးသမီးထောင်ထဲချီလမ်းပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ပြီးတော့အမျိုးသမီးတွေပေါ်မှာအကြမ်းဖက်မှုတွေရဲရင်နဲ့စစ်ဆိုးရဆင်းပေးဖို့တောင်းဆိုခဲ့ကြပါတယ်။ဆူဒန်အာနာရှင်ဆိုးရကိုဖြုတ်ချခဲ့တဲ့နေရာမှာအမျိုးသမီးတွေကခေါင်းဆောင်ကဏ္ဍကပါဝင်ခဲ့တာပါ။အသက်22နှစ်အရွယ်အလာဆာလာကားခေါင်းမိုးပေါ်မှာရက်ပြီးတော့ကျွေးကြော်ခဲ့တဲ့ဓာတ်ပုံတွေကြောင့်သူဟာတော်လန်ရဲ့တင်ဂီတာတပွဲဖြစ်လာခဲ့ပါတယ်
။မတာလီဘနာတခ်တဒီဘီဖာသောရတ်နာ
ပိုကောင်းမွန်တဲ့ဆူဒန်ဒီမိုကရေစီနိုင်ငံဗလိုက်မှုမရှိဘဲနဲ့ဥပဒေကြောင်းအရမြတ်မြတ်တတ်တဆောင်ရွက်တဲ့နိုင်ငံလိုချင်ပါလေကျမတို့တောင်းဆိုချက်တွေမပြည့်ဝမချင်းတော့ဒီရင်ပြည်မှာဆက်ပြီးတော့ဆန္ဒပြနေအောင်ပါပါလို့သူကပြောပါလေ Algeria နိုင်ငံမှာနှစ်ရှည်ကြာအုပ်ချုပ်လာတဲ့ Abdelaziz Bouteflika ကယာတုကနေဖြုတ်ချနိုင်ခဲ့တဲ့ဆန္ဒပြပွဲတွေမှာလေအမျိုးသမီးတွေကအဓိကနေရာမှာပါဝင်ခဲ့ပါလေ Algeria အမျိုးသမီးဘဲလီကာဂျီတဲ့တယောက်ကနိုင်ငံအလံရှိမှာခြေပြားထောက်ရက်နေတဲ့တပ်ပုံကကဘာကျော်သွားခဲ့ပါလေအမျိုးသမီးဆန္ဒပြသူတွေဟာအထူးသဖြင့်အစ္စလမ်ဘာသာဝင်လူအတိုင်းဝိုင်းတွေမှာအင်မတန်ခိုင်မာတဲ့တင်ဂီတာဖြစ်လာခဲ့တာကြောင့်လူချိုးဤတဲ့တွေကဒီသဘောထားကိုခြေပဖို့အကြမ်းဖက်တုံ့ပြန်ခဲ့ကြပါတယ်။နာဖီယာကသူ့တွေ့ကြုံကိုဆက်ပြီးတော့ပြောပြပါတ
ယ်။ Based violence to crush women and to push women away from protesters and from
ဆန္ဒပြပွဲတွေမှာအမျိုးသမီးတွေမပါဝင်နိုင်အောင်အမျိုးသမီးတွေအပေါ်ခွဲခြားအနိုင်ကျင့်မှုတွေလုပ်ပါတယ်။အမျိုးသမီးတွေကိုအကြမ်းဖက်သူတွေကိုအပြစ်တင်မဲ့အစားတာရီယာရင်မြန်ဆန္ဒပြတဲ့နေရာကိုအမျိုးသမီးတံမဲ့အမျိုးသမီးဆန္ဒပြသူတွေဘာလို့တွားရတာလဲဆိုပြီးအစိုးရမီဒီယာတွေကအပြစ်တင်ပြောနေကြပါတယ
်ဒီလိုပြင်းထန်တဲ့ကြမ်းဖက်မှုတွေခံခဲ့ရတဲ့နာဖီယာကတော့သူဒီလိုစည်းရေးခဲ့ရတာတန်တယ်လို့သူကပြောပါတယ်အီဂျစ်ကနေမောင်းထုတ်ခံခဲ့ရတာကြောင့်လေဘနွန်မှာသူကနေခဲ့ရပြီးတော့အခုအမေရိကန်ပြည်အောင်စုမှာနေထိုင်နေပါတယ်အီဂျစ်နိုင်ငံထဲမှာသူမရှိတော့တဲ့အချိန်အီဂျစ်ဆိုရကသူ့ကိုတရားစွဲခဲ့ပြီးတော့ဆန္ဒပြပွဲတွေမှာနာဖီယာပါဝင်ခဲ့တဲ့အတွက်သူ့ကိုထောင်ဒဏ်25နှစ်ချမှတ်ထားရလဲဖြစ်ပါတယ်ရှင
်မအီတန်စင်ပြောပြပေးသွားတာပါရှင်အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOE Internet စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းပြည်တွင်းသတင်းတုံ့တက်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေနားဆင်ကြရမှာပါ။လိုင်းဒိုမီတာ25 32 51ပထမနိုင်ရွက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ကြပါရဲ့ရှင်။အခုတနင်္ဂနွေနေ့ညနေခင်းထိပ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်မြသင်းအောင်ကပြောပြပေးပါဦးမယ်ရှင်။
မြောက်ကိုရီးယားကလက်တလောချင်းချောက်မှုတွေအပေါ်မှာသမ္မတထရမ့်နဲ့အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘောလ်တန်တို့အကြားသဘောထားကွဲလွဲမှုတွေရှိနေပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ပြီးခဲ့တဲ့လကတာတူပြစ်ဒုံးကြီးတွေစမ်းသပ်ပစ်လွတ်တဲ့လုပ်ရက်ကကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ပြဋ္ဌာန်းချက်ကိုချိုးဖောက်တာဖြစ်တဲ့အတွက်တန်ခတ်ပိတ်ဆို့တာတွေကိုဆက်ပြီးချမှတ်ထားရမယ်လို့အမေရိကန်မျိုးသားလူမျိုးရေးအကြံပေးဂျွန်ဘောလ်တန်ကမနေ့ကဂျပန်ခီးစဉ်အတွင်သတင်းတောက်တွေကိုပြောခဲ့တာပါ။သမ္မတထရမ့်ကတော့မြောက်ကိုရီးယားရဲ့လုပ်ရက်ကသူ့ရဲ့အရာရှိတချို့နဲ့တခြားလူတွေကိုအနှောက်အယှက်ဖြစ်စေပေမဲ့သူ့အပေါ်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကနျူကလ িয়ার လက်နက်ဖျက်သိမ်းရေးနဲ့ပတ်သက်ပြီးတော့ကတိတည်လိမ့်မယ်လို့ယုံကြည်ကြောင်း Twitter စာမျက်နှာပေါ်မှာရေးခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံရေးပြဿနာကိုဖြေရှင်းနိုင်မှုအတွက်ဗင်နီဇွဲလားအစိုးရနဲ့အတိုက်ခံကိုယ်စားလှယ်အဖွဲ့တွေဟာနော်ဝေးနိုင်ငံမှာရောက်နေပြီးအခုတစ်ပတ်အတွင်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုတော့သူတို့ကဂျာဝင်ဆေးဆက်ပြီးမှဖြစ်တယ်လို့နော်ဝေးအစိုးရကပြောပါတယ်။ဗင်နီဇွဲလားအစိုးရနဲ့အတိုက်ခံဘက်ကကိုယ်စားလှယ်အဖွဲ့တွေဟာအခုလအစောပိုင်းကနော်ဝေးနိုင်ငံမှာဆွေးနွေးခဲ့ကြပြီးမြဲဆွေးနွေးပွဲတွေကမအောင်မြင်ပဲတင်းမာမှုတွေရှိနေတာဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာဝင်ကြီးချုပ်ထရီဆာမေဝင်ကြီးချုပ်အဖြစ်ကနေနှုတ်ထွက်ဖို့ကြေညာလိုက်ပြီးတဲ့နောက်မှာအထွေထွေရွေးကောက်ပွဲတရက်ကျင်းပဖို့အခြေအနေရှိလာပါတယ်။ထရီဆာမေကိုဆက်ခံမဲ့ Conservative Party ခေါင်းဆောင်တစ်တူကိုဇူလိုင်လကုန်မှာပါတီတွင်မဲပေးရွေးချယ်ဖို့လည်းရှိပါတယ်။အငင်းပွားပွဲဖြစ်နေတဲ့ဝင်ကြီးမေနဲ့ EU ရဲ့ညှိနှိုင်းမှုကိုဗြိတိန်ပါလီမန်ကလက်ခံသည်ဖြစ်စေလက်မခံသည်ဖြစ်စေဗြိတိန်ဟာအောက်တိုဘာ31ရက်နေ့မှာဥရောပသမဂ္ဂနေထွက်ခွာမယ်လို့ပြောဆိုထားပါတယ်။
တနင်္ဂနွေနေ့ညနေခင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမမျှသစင်အောင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zubia LTF ဖြစ်ပါတယ်။ကျမတို့အခုအသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်မဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။VOE တော်တာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လက်ချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.